မြန်မာနိုင်ငံမှာအဝယ်များတဲ့ဆေးဝါးတွေဈေးတက်နေပါတယ်။ဒေါ်လာငွေလဲလှယ်နှုန်းတက်နေတာကြောင့်လည်းအခက်တွေ့နေရတယ်လို့ဈေးတင်သွင်းတဲ့သူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ AMV နာမကျန်းဖြစ်သူတွေတာဝါလေးရှိတဲ့ဆေးမျိုးတွေမြန်မာနိုင်ငံမှာနှစ်ဆနီးပါးဈေးတက်နေပါတယ်။ဒီကိုချင်းလိုတုတ်ကွေးရောဂါသုံးဆေးကနှစ်ဆတက်နေပြီးဆယ်လုံးတကတ်ကိုကျပ်2000ရှိပါတယ်။လူသုံးများတဲ့ပါရာစီတမောလိုဆေးကမနစ်ကဆယ်လုံးတကတ်ကိုကျပ်600အောက်ပဲရှိပေမဲ့အခုမြန်မာပြည်အထက်ပိုင်းမှာတကတ်ကို1500ဝန်းကျင်ရှိတယ်လို့မကွေးတိုင်းကဆေးလက်ကဖြန့်ဖြူးသူတို့ကပြောပါတယ်။တချို့ဆေးတွေဆိုရင်ဈေးကွက်ထဲမှာလိုက်ပြီးဝယ်လို့တော့မရတော့ဘူးလို့သူကပြောပါတယ်။အမ
တို့ကအဲ့ဒီလိုမျိုးကအဲ့ဒီနှာစီးကောင်းလို့ပြည့်စည်တွေတက်ပြီးဝယ်လို့မရဘူး။မှားလို့မရဘူးဖြစ်သွားတယ်။ဒီအဲ့ကဲကျွန်တော်ဝင်ရတာပေါ့လေဒီမုန်းကလည်းနှစ်ဆနီးပါးကြီးတက်သွားတဲ့သဘောလိုဖြစ်သွားတော့ဒီဒီရောမကောင်းဘူးပဲလို့အမရှိဘူးတကယ်မဖြစ်နိုင်ဘူးအရင်ကြီးကပဲဝင်ရတာပေါ့နော်ဝင်ရပုံရှိရပါလေ
စီးတိုင်းဈေးတက်နေတာမျိုးတော့မဟုတ်ပဲကိုဗစ်ကံရောဂါကာလမှာလူသုံးများတဲ့ဈေးတွေကဈေးပိုတက်လာတာလို့ပသိမ်မျိုးကမြစ်တာမွန်ဈေးလက်ကားဆိုင်ကပြောပါတယ
်ဈေးကွက်မှာလည်းပစ္စည်းတက်သွားတဲ့ဟာတွေပေါ့ဟိုဗလေဒီကူဂျင်းတို့ခရီးမားတို့အေးဘာလို့ကျက်စစ်တယ်ပေါ့ကိုကြီးကသူကတော့ရေတော့ပုံမှန်နဲ့ခြားတာပေါ့နော်သူကဘယ်လိုမှများတော့ဒီကြီးကျတော့ပြတော့ကိုလိုက်ွယ်ရတာနည်းနည်းဒီခတ်တာပေါ့ဒီကြီးကျတယ်အဲ့လို
ဈေးကွက်မှာအရေးပေါ်သုံးဈေးပစ္စည်းတွေပြတ်မသွားရအောင်ပြည်ပကနေပုံမှန်သွင်းနေပေမဲ့ဒေါ်လာဈေးအပြောင်းအလဲကြောင့်တချို့ဈေးဝါးတွေနှစ်ဆဈေးတက်သွားတယ်လို့ဈေးတင်သွင်းတဲ့လုပ်ငန်းရှင်တဦးကလည်း VOA ကိုရှင်းပြပါတယ
်ပထမတော့ဈေးသိမ်းမတော့ဘူးပြီးတာကဒေါ်လာဈေးအဟောင်းကဘယ်လိုဝယ်ထားကြတဲ့ဒီပြည်ရှိတော့ဈေးပြီးတော့ဘယ်လိုမှတော့ပေါ့နော်အခုနောက်တစ်ပုတ်ဒီလိုထောက်ဝယ်ရတဲ့အခါကျတော့ဒေါ်လာဈေးအစ်ဖြစ်သွားတယ်နောက်ဒီအပုတ်ကတော့လေးတယ်အပုတ်ကဘာမှမထွက်ဘူးကျွန်တော်တို့ဒီကနေ့မှာကော်ဒီနေတာတလုံးဝင်လာတော့မှစက္ကန့်အောင်တိုးရတဲ့ကော်ဒီနေတာထုတ်လို့ရတယ်
2021 စက်တင်ဘာလတုန်းကလည်းဒေါ်လာကိုပြင်ပဈေးကွက်မှာ2000ကျပ်ကျော်သွားတဲ့အတွက်ဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့ဈေးတွေလည်းဈေးတက်ခဲ့ပါတယ်အခုလည်းဒေါ်လာဈေးကကြိုင်အောင်ကြိုင်ဝယ်ဈေးကွက်မှာဒေါ်လာကိုမြန်မာကျပ်ငွေ2000လောက်ဖြစ်နေပါတယ်မြန်မာနိုင်ငံနဲ့အိန္ဒိယချင်းတရုတ်အိန္ဒိယထိုင်းစတဲ့နယ်စပ်တွေမှာနယ်စပ်ကိတ်တွေကနေကုန်ပစ္စည်းတင်သွင်းမှုကလည်းအကန့်အသတ်နဲ့သာတင်သွင်းနိုင်ပါတယ်အရေးပေါ်သုံးအတွက်လိုအပ်တဲ့ဆေးနဲ့ဆက်ဆက်ပစ္စည်းတွေကိုအိန္ဒိယနိုင်ငံတွေနဲ့ညှိနှိုင်းပြီးကုန်သွယ်ရေးဌာနကတင်သွင်းဝင်ပေးခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာလက်နက်ကင်ပဋိပက္ခတွေကနေရာအတော်များများမှာဖြစ်နေပြီးလုံခြုံရေးအနေအထားတွေကြောင့်နယ်စပ်ကနေဆေးဝါးတင်သွင်းရတာအရင်ကလောက်မလွယ်ကူတော့ဘူးလို့ဈေးကုန်တွေကပြောဆိုကြပါတယ်။လက်ရှိတော့ဈေးဝါးနဲ့ဆက်ဆက်ပစ္စည်းတွေကိုအိန္ဒိယနိုင်ငံတွေကနေတင်မောနဲ့ပဲအဓိကတင်သွင်းနေရတာဖြစ်ပါတယ်ခင်ဗျာ။